ရန်ကုန်ပစွန်တောင်ဩကစ်ဟိုတယ်ကမြန်မာဝန်ထမ်းအမျိုးသမီးကိုကိုတိလက်ရောက်ပားရိုက်ခဲ့တဲ့ဂျပန်လူမျိုးမစ္စတာအိုကာဟာရှိတာကာရှိကပြန်ပြီးတရားစွဲဆိုထားတာကြောင့်ပားရိုက်ခံရသူကာယကံရှင်မအေးအေးဂျီနဲ့ဂျပန်ကြီးကိုအခန်းတော့ပေးဖို့ညှင်းဆန်ခဲ့တဲ့ဟိုတယ်အဲ့လက်ခံဝန်ထမ်းမတ်မေဦးလှိုင်တို့ဟာအခုတော့တယောက်ကိုကြက်သိန်း200စီအာမခံတင်ပြီးပစွန်တောင်တရားရုံးမှာအမှုရင်ဆိုင်နေရပါတယ်။ပားရိုက်ခံရသူမအေးအေးဂျီပြောပြတာက
14ရက်နေ့ညနေမှာကျမတို့ရှိရရဲစခန်းကနေတော့စလာတယ်ပေါ့နော်တရားရုံးကိုလာဖို့15ရက်နေ့ဆိုချင်းနေယုံချင်းရအမှန်ဆိုရင်15ရက်နေ့ယုံချင်းဖြစ်မဲ့ကိစ္စကိုစောစီကျမတို့ကကြွတင်သိရမှာပေါ့နော်ကျမတို့ဘက်ကလည်းကြွတင်ပါမှလည်းမသိခဲ့ဘူးယုံချင်းကိုကျမတို့ကိုတဲ့ဟိုတင်ပြီးတော့တရားဆွဲဆိုထားတယ်လို့တရားသူကြီးကပြောတယ်ပေါ့ကျမတယောက်တည်းကိုပဲသိနေရပေါ့နော်အာမခံမဲ့လူကျမကိုပြောတယ်တကယ်လို့၄နှစ်လောက်မှအားရမပေးနိုင်ဘူးဆိုရင်ကျမကိုဖမ်းချုပ်ခံမယ်လို့ပြောတယ
်တကယ်တော့ဒီအမှုအခင်းဟာဂျပန်အမျိုးသားမစ္စတာတာကာရှိကပြင်ပအမျိုးသမီးတူအူကိုဟိုတယ်ကိုခေါ်ဆောင်လာချိန်မှာဟိုတယ်စီးမြင့်အရာဝန်ထမ်းတွေကတားမြစ်ရာကနေဇန်နဝါရီ28ရက်ည10နာရီကျော်လောက်မှာပြဿနာဖြစ်ခဲ့ရတာပါအမှုစတင်ဖြစ်ပွားပုံကိုမအေးအေးကြီးပြောပြတာက
အဲ့ဒီအချိန်မှာကျမရီဇက်ရှင်သွားတယ်။သွားရခါကျတော့ရီဇက်ရှင်ရဲ့အဲ့ဂျူအလှဲ့ကျနေတဲ့ကောင်မလေးကနေမပြောရဲ။အမန်ဒီအက်စေအပြင်မိန်းကလေးခေါ်လာတယ်လို့ပြောရဲ။အဲ့တော့ကျမကနေဟိုတယ်စီမင်းစီကဲနေရာကျမတို့ဒီမှာအဲ့လိုမျိုးပြန်ရပါဘောင်းအင်္ဂလိပ်ကြီးတက်ဆက်လို့မရပါဘူးဆိုတော့ပြောရဲ။အဲ့ဒီပြောတဲ့အခါမှာကောင်းပြီဆိုပြီးတော့သူကမိန်းကလေးကိုပြန်လွှတ်လိုက်တယ်ပေါ့နော်။ထွက်လိုက်ပြီးတော့သူကနေပြန်လှည့်လာတယ်ခေါင်းဆောင်လှည့်လာပြီးတော့သူပြင်သွားမယ်တော့တောင်းတယ်။အဲ့ဒီမှာသူကလည်းအရက်ကရမ်းမှုနေတဲ့ဂျပန်အဲ့ပြန်ရတယ်။တော်တဲ့ခါကျတော့ကျမတို့ရဲ့ဟိုတယ်စီမင်းစီကန်နေရအပြင်သွားတဲ့ဧည့်သည်တွေအကုန်လုံးကတော့ရီကောင်းတာမှထားခဲ့ရတယ်။ reservation ကြီးကတော့လူတယ်။တော့မပြီးတော့သူကနေပြီးတော့ဆဲဆူပြီးတော့ကျမကိုပားရိုက်ပြီးတော့အဲဒီကောင်မလေးနောက်ထိုက်သွားတယ
်။ Okay ဟိုတယ်ရဲ့ driver တူဖြစ်သူဦးနေမျိုးအောင်က
ဟိုတယ်ကတော့ရောင်းချင်းမှာတော်တော်အော်ရတကူကတော့ဒီအမကန်ကိုကျပန်ကိုသိန်း100နဲ့ပေးလိုက်တယ်။ကျွန်တော်တို့ဘက်ကဝန်ထမ်းတွေကသိန်း100စီတယောက်စီအမကန်တောင်းဆိုတယ်အဲ့တော့အဲ့ဒီအချိန်နေကြတော့ကျွန်တော်တို့ဟိုတယ်အနေနဲ့ဝင်ပြီးတော့အမခံပေးလိုက်ပါတယ်ကျွန်တော်တို့မြင်ရတော့တော်တော်ကိုမတရားတဲ့နေနဲ့မြင်ရတာ CCTV မှာကြည့်ရင်ကိုကျွန်တော်တို့ဘက်ကကောင်းကောင်းမွန်မွန်ပြောနေရတဲ့ကြားထဲမှာသူ့ကိုလည်းမိန်ကလေးနှစ်ယောက်ကမတရားတားဆီးဖို့အင်အားမရှိနိုင်ဘူးတရားရုံးကမျက်မှန်တက်တာပဲဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်တို့အဲ့ဒီယုံကြည်ချက်နဲ့ဆက်သွားနေပါတယ
်အမှုအခင်းရင်ဆိုင်နေရတဲ့ဂျပန်လူမျိုးမစ္စတာအိုကာဟာရှိတာကာရှိတဲခုနေတဲ့ရန်ကုန်အိုလံပစ်ဟိုတယ်ကို RFA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူး။ဂျပန်နိုင်ငံတိုကျိုမြို့ကမြန်မာအရေးကျွမ်းကျင်သူမြန်မာအမည်ဦးရွှေပါကောမစ္စတာတာနာဘက်ကတော့အခုလိုဂျပန်နိုင်ငံသားတူမြန်မာနိုင်ငံမှာဒီလိုအမှုမျိုးဖြစ်ပေါ်ရင်ဆိုင်နေရတာကိုအရှက်ရမိကြောင်းမှတ်ချက်ပေးပြောဆိုပါတယ်
။ဂျပန်အမျိုးသားတွေဟာတခြားအရှေ့တောင်အာရှနိုင်ငံတွေကိုဂျပန်ထက်အဆင့်နှိမ့်တဲ့နိုင်ငံတော့ပဲယူဆထားတာမျိုးများတယ်။အဲဒါကြောင့်အဲ့လိုနိုင်ငံမျိုးကိုရောက်တဲ့အခါကျတော့ကိုယ်ကပဲတခင်ပေါ့နော်အဲဒီအစင်နေတဲ့နိုင်ငံတွေကအမျိုးသားတွေအမျိုးသမီးတွေဆိုရင်ဘာမှရေးမချိပါဘူးကျွန်တော်တို့စက်တလို့လုပ်လို့ရတယ်ဆိုတာမျိုးဒီခုနပြောတဲ့အမျိုးသားကတကယ်အဲ့တော့စိတ်ရှိမရှိတော့ကျွန်တော်မသိဘူးပေါ့ဒါပေမဲ့အဲ့ဒီတော့စိတ်မျိုးဂျပန်အမျိုးသားမှာရှိမယ်ဆိုရင်အဲ့လိုမျိုးကိုကျွန်တော်အနေနဲ့တော့ဒါဆက်ဆက်အကောင့်တယ်ဘာမှဟိုတယ်ဝန်ထမ်းတွေကဟိုတယ်စီမင်းစည်းကမ်းအတိုင်းတို့တဲ့ဆိုတာကတော့အဲ့ဒါကတော့ကျွန်တော်ထောက်ခံပါလေဂျပန်အနေနဲ့လည်းဒါကိုလိုက်နာသိတယ်တော့ကျွန်တော်ယူဆပါလေခင်ဗ
ျမစ္စတာတာကာရှိရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီး RFA ကဂျပန်တန်ယုံကိုဆက်သွယ်မေးမြန်းရမှာတန်ယုံတာဝန်ရှိသူတွေအစည်းအဝေးနဲ့အလုပ်များနေတယ်လို့သာပြန်လည်ဖြေကြားခဲ့ကြပါခင်ဗျ